တရုတ်ဆေးကုမ္ပဏီ Sinovac Biotech ရဲ့ COVID-19 ကာကွယ်ဆေးနောက်ဆုံးအဆင့်စမ်းသပ်မှုရလဒ်တွေအရရာဂိုင်းနှုန်း50ကျော်ထိရောက်တယ်လို့ဘရာဇီးအစိုးရပိုင်း Butantan Institute သုတေသနသိပ္ပံကတာဝန်ရှိသူတွေကပြောပါရယ်ဒါပေမဲ့ Sinovac ကုမ္ပဏီရဲ့မြစ်တာရက်ခံချက်အရတွေ့ရှိထားတဲ့စမ်းသပ်မှုရလဒ်တွေကိုထုတ်ဖော်မကြေညာသေးဘူးလို့လည်းပြောပါရယ်ဒါကြောင့်ကာကွယ်ဆေးထုတ်လုပ်မှုနဲ့ပတ်သက်လို့ပွန်လင်းပြင်သာမှုရှိတဲ့အပေါ်စိုးရိမ်မှုတွေလည်းထပ်မံပေါ်ထွက်လာခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမိမိသဘောစန္ဒာလျောက်ဆေးစမ်းသပ်ခံသူတူမှပြင်းထန်တဲ့တုံ့ပြန်လက္ခဏာတွေခံစားခဲ့ရပြီးတဲ့နောက် Sinovac ရဲ့ Coronavac လို့အပြီးပေးထားတဲ့ကာကွယ်ဆေးစမ်းသပ်မှုတွေကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ဒီ Sinovac ဆေးကုမ္ပဏီကကမ္ဘာတစ်လောဘီကင်းထိရောက်တဲ့ COVID-19 ကာကွယ်ဆေးစမ်းသပ်နေကြတဲ့ကုမ္ပဏီတွေထဲတစ်ခုပါဝင်ပါတယ်။